ထိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့ထိုင်းနိုင်ငံတည်းနေဆက်ဖြတ်ကျော်တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၈ဦးကိုထိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့ကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ Nissan Sedan အဖြူရောင်ကားကိုစံခရဗူရီခရိုင်စုံကလီယာတီလန်းစုံစစ်စေးဂိတ်မှာမနေ့၃နိုင်ရီခွဲအချိန်ရဲကဓာတ်မြစ်ခဲ့ပြီးနောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အဖမ်းခံရသူတွေထဲမှာအမျိုးသား၃ဦးအမျိုးသမီး၅ဦးပါဝင်တာပါ။သူတို့အားလုံးဖျားသုံးစုကနေစံခရဗူရီမှာရှိတဲ့နေဆက်ကိုဖြတ်ပြီးထိုင်းနိုင်ငံတည်းကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။စမုစခွန်ခရိုင်မှာအလုပ်ရမယ်ဆိုပြီးဖျားသုံးစုမှာရှိတဲ့အလုပ်ရှာဖွေရေးအေဂျင်စီကိုတယောက်ဘတ်ငွေ2000ခွဲကနေ 28,000 အထိပေးခဲ့ရပါတယ်။အဖမ်းခံရသူတွေက5ဦးကိုတရားမဝင်ဝင်ရောက်မှုကိုဗစ်ထိန်းချုပ်ရေးစည်းကမ်းချက်တွေကိုချိုးဖောက်မှုခီးသွားလာမှုတွေနဲ့ပုံမှတ်တွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။မြန်မာပြည်ကိုကားနဲ့တင်ပြီးခေါ်သွင်းလာတဲ့ထိုင်းလူမျိုးကားမောင်းစရာခွန်ထာကတော့အခြားထိုင်းနိုင်ငံသားတဦးကိုသူကဘတ် 2,400 ပေးပြီးအလုတ်ကန်ရှာဖွေခြင်းနဲ့မြန်မာပြည်ကိုထိုင်းနိုင်ငံထဲတည်လာခဲ့တာဖြစ်ကြောင်းထွက်ဆိုပါတယ်။အဲ့ဒီထိုင်းကားစရာကိုတရားမဝင်ဝင်ရောက်သူတွေကူညီမှုအတွက်တရားစွဲဆိုခဲ့ပါတယ်။